ိုင်းနိုင်ငံတောင်ပိုင်းပြည်နယ်ဆယ်လေးခုအတွင်းမှာဖမ်းဆီးခံရပြီးတော့အကျဉ်းထောင်တွင်းရအချုပ်တွေကနေလွှတ်ရစေသွားတဲ့မြန်မာရွှေ့ပြောင်းအလို့သမား180လောက်ကိုထိုင်းအာဏာပိုင်တွေကပြည်နယ်နံပေးပြီးတော့အောက်တိုဘာ၂ရက်နေ့မှာပဲရှင်းအောင်ကနေကောတောင်မျိုးကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်
။အမျိုးသမီးနဲ့အမျိုးသားတွေအပါအဝင်လူ180လောက်ကိုထိုင်းဘက်ကပြည်နယ်နံပေးခဲ့တာပါ။ပြည်နယ်နံပေးခံရသူတွေကိုအောက်တိုဘာလ၂ရက်နေ့မှာတော့ရနောင်းဘက်ကနေကော့တောင်းဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ကြောင်းကော့တောင်းမြို့ပညာရေးနယ်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းအလို့သမားအရင်းကြီးစင်တာ NWRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ
်။198ယောက်ကတယောက်အမျိုးသမီးတယောက်ယော့သွားတယ်။198ယောက်ဖြစ်သွားတယ်။တယောက်ယော့သွားတာဒီမှာဟောလေဒီတက်မာရေးနဲ့ဟောတာဒီဆေးရုပ်စီကူတမှုခံရနေရတဲ့ဆိုင်လာတယ်အော်လုံမန်တိုင်းရှိရောနဲ့ပို့လာတော့ဗောဒီကျောင်းမျိုးကြောင့်ဖန်ခိုင်းရတဲ့လူတို့ရှိတယ်လူလဲတော့ချို့ကျမရဲ့တော့အလုပ်ကောင်းကြပါတယ်ပြီးလို့ရှိရင်သူတို့ချို့ဆိုရင်55ရက်ကျော်လောတဲ့လူတွေရှိတယ်ချို့လဲပါလေအဲ့လိုမျိုးလူတွေရှိတယ်ပြီးမှဒီဘက်မှာကပါတယ်ဆိုတော့ဟိုလက်ခံချို့ဆိုတာဗောကျမရဲ့ဆောက်ရှာမှုတွေလုပ်သေးတယ်လုပ်ပြီးပြီးမှသူတို့ quality စင်တာတွေပို့ပြင်ဆင်နေကြတယ်ခင်ဗျအဲ့ဒါအချို့ကလည်းမှကြားတဲ့လူတွေဟိုအော်နော်ဘယ်နဲ့ဖမ်းမိတယ်ဘယ်နဲ့ဖမ်းမိတယ်ဆိုတာလေးတွေကပြန်ယူတယ်အရင်တော့မယူဘူးအဲ့ဒါတွေတော့ဆက်တိုးလာတာပေါ့
ထိုင်းဘက်ခြမ်းကလူဝင်မှုကြီးကြပ်ရေးအချုပ်တွေမှာမြန်မာနိုင်ငံသားတွေနဲ့ပြည့်ကျက်နေပြီးလူရက်စေပေမဲ့နေရက်ပြန်ပို့မခံရသေးတဲ့သူတွေလည်းအများကြီးရှိနေတာပါအရင်တော့ကတော့မြန်မာပြည်ဘက်ကကိုဗစ်စောင့်ကြည့်ရေးစင်တာမလုံလောက်တာကြောင့်ကြန့်ကြာနေပေမဲ့အခုအခါမှာတော့မြန်မာဘက်ကကိုဗစ်စောင့်ကြည့်ရေးစင်တာတွေအဖြစ်ခမောက်ကြီးစခန်းပလုတ်တုံတုံစခန်းနဝရအားကစားရုံစတဲ့နေရာသုံးခုမှာနေရက်ပြန်လာသူတွေကိုယာယီထားပေးထားတယ်လို့ဆိုပါရယ်အခုကြန့်ကြာနေသူတွေကတော့ထိုင်းဘက်ကိုနေဆက်ဖြတ်ကျော်မှုလူခုန်ကူးမှုတွေနဲ့ဆက်နွယ်ပြီးတပ်တွေအဖြစ်လုပ်ပေးရတဲ့သူတွေဖြစ်ပြီးအချုပ်ထဲမှာရက်ကြကြနေရပြီးကြန့်ကြာနေတာတွေရှိတယ်လို့လည်းဦးမိုးဝေကပြောပါရယ်
အခုချုပ်ကန်းထဲမှာဆိုရင်ပုံမှန်ဆိုရင်တော့ထိုင်းဥပဒေရဆိုရင်လူမောင်းနေဆက်ထက်ကျော်မှုဆိုတော့55ရေပဲဒီ55ရေတော့ကျော်လွန်ပြီးတော့ခုဆို3လနဲ့6လလောက်ထိနေခဲ့တဲ့လူတွေရှိတယ်ဒီဟောဒီလူတွေအားလုံးဆိုရင်တို့ကဤနေတာကြပေးတဲ့အုပ်စုထဲမှာပါပါပြီလေထိုင်းဘက်မှာတော့ဆိုဆိုရင်တော့စစ်တေဖြစ်ထားရှိတဲ့လူတွေပဲပါလာတာလည်းရှိတယ်စစ်တေဆိုတာဥမာလူဥမာပွဲစားကားနဲ့ဖမ်းမိပြီးတော့ချုပ်ဟိုခေါ်လာတဲ့လူဦးဆောင်တဲ့လူပေါ့နော်ဒီလူတွေမျိုးဆိုရင်တို့ကလင်းငါချောင်းလာအမှုရင်ဆိုင်နေရသေးတာရှိတယ်ပြည်သူဖြစ်ပေါ့နော်အဲ့လိုဆိုတော့ထားတာရှိတယ
်ထိုင်းအချင်းထောင်လေးအချုပ်တွေကလူရက်စီတဲ့မြန်မာတွေကိုမဲဆောက်မြောက်ဒီမဲဆိုင်တာချီလေးရနောင်းပေါ်တောင်လန်းတွေကနေပြန်လည်လွှဲပြောင်းပေးလို့ရှိပါတယ်ကိုဗစ်ကပ်ဘေးကာလမှာနေဆက်လန်းတွေတကားတွေပိတ်ထားတဲ့အတွက်ပြည်ထောင်စုပေးခံရသူတွေကိုအကန့်အသတ်နဲ့သာပြန်ပို့ခဲ့ပါတယ်။ဒီထဲမှာတော့မဲဆောက်မြောက်ရီချစ်ကြည်တရာအမှတ်နှစ်ကနေပြည်နေတဲ့ပေးခံရသူတွေကိုအများဆုံးလွှဲပြောင်းပေးတာဖြစ်ပြီးရန်နောင်းကော့တောင်ရေလန်းကတော့ကော့တောင်မြို့ကစောက်ကြည်စင်တာမှာလက်ခံနိုင်တဲ့လူရေပမာဏကိုကြည့်ပြီးထိုင်းဘက်ကနေတစ်လမှနှစ်ကြိမ်ခန့်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ရှင်။